မကြသေးခင်တုန်းကအမေရိကန်အလို့တော်ကနေပြီးတော့တည်ပြလိုက်တဲ့မြန်မာစစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမဲ့ဥပဒေပြင်ဆင်ချက်မူကြမ်းကအမေရိကန်နဲ့မြန်မာစစ်ဖက်ဆက်ဆံမှုအပေါ်မှာအကန့်အသတ်တွေဖြစ်စေမှာမဟုတ်ဘူးလို့တပ်ပိုင်းဆိုင်ရာအစီအမံရရှိချက်ကပြောဆိုလိုက်ပါတယ်။လက်ရှိကချင်စစ်စင်ရေးတွေနဲ့ပတ်သက်လို့ဘယ်ဆွေးလာအောင်မှာပဲဖြစ်ဖြစ်တပ်မတော်အနေနဲ့ငင်းကြေးလို့ဖို့အသင့်ရှိနေတယ်လို့လည်းပြောပါတယ်။နေပြည်တော်မှာကိုရိုင်းသွားပြီးတော့သတင်းယူထားတဲ့ View မြန်မာပိုင်းသတင်းတော့မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့နေပြည်တော်မှာလုပ်တဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့တနစ်တာကာလအတွင်းဆောင်ရွက်နေမှုတွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာလူ့အခွင့်အရေးတွေချိုးဖောက်မှုတွေရှိတဲ့အတွက်မြန်မာစစ်တပ်နဲ့လုံခြုံရေးအဖွဲ့အစည်းတွေကိုအရေးယူမဲ့အမေရိကန်နိုင်ငံကာကွယ်ရေးလုတ်ပိုင်ခွင့်အဥပဒေချမ်းအပေါ်တက်မတော်ရဲ့သဘောထားနဲ့ပတ်သက်လို့ VOA သတင်းဌာနကမင်းပြန့်မှုကိုကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဘူမူးကျုပ်အောင်ကျော်ဟိုးကအခုလိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ
်။လူ့အခွင့်အရေးချိုးဖောက်တယ်လူ့အခွင့်အရေးချိုးဖောက်တယ်ဆိုပြီးတော့ဒါအခုဆိုစဉ်အရန်ကိုကြည့်ထွားလာတဲ့ဆွဆွဲမှုပေါ့ဒီနေ့အဖြစ်ကျွန်တော်တို့မကြခဏပြောပါတယ်ကျွန်တော်တို့ကိုလူ့ခွင့်ရေးချိုးဖောက်တယ်ရှိတယ်ဟဲ့ဆိုစဉ်ကျွန်တော်တို့ပြောပါเนาะတက်တဲ့အထောက်ထားနဲ့ပြပါတက်တဲ့အထောက်ထားနဲ့မပြဘဲနဲ့နေရာတကာမှာလူ့ခွင့်ရေးချိုးဖောက်တယ်နေရာတကာမှာလူ့ခွင့်ရေးချိုးဖောက်တယ်အဲ့လိုဆွဆွဲနေမယ်ဆိုစဉ်ဒါသည်ကျွန်တော်တို့ဆွဆွဲတဲ့အဆင့်မှာပဲဖြစ်ပါတယ်ဆွဆွဲတယ်ဆိုစဉ်ကျွန်တော်တက်တဲ့အထောက်ထားပြပါအဲ့ဒီပုံမှာစစ်လိုက်မယ်စစ်လိုက်လို့မှန်ကန်တယ်ဆိုရင်ကျွန်တော်ဥပဒေအရအေးအေးဝေးမှာဖြစ်ပါတယ်ဒါခုနကတော့ဒါဆွဆွဲတဲ့အခြေအနေမျိုးကြတော့ကျွန်တော်တို့တစ်ဖက်သက်ကြီးဆွဆွဲမှုပဲဖြစ်ပါတယ်
။ဒီပြင်အမေရိကန်နိုင်ငံကမကြခင်ကပြင်ဆင်လိုက်တဲ့ဒီဥပဒေမူကြမ်းကအမေရိကန်နဲ့မြန်မာစစ်တပ်ဆက်ဆံမှုအပေါ်မှာအကန့်အသတ်ဖြစ်စေမှာမဟုတ်ဘူးလို့လည်းဆိုလိုက်ပြီးအမေရိကန်ကနေစစ်ဖက်ရေးဆိုင်ရာတင်းနှံတွေစစ်လက်နက်ပစ္စည်းထောက်ပံ့မှုတွေစစ်ရေးအရာထောက်ပံ့မှုတွေပူးရဲဆောင်ရွက်ထားတာမရှိတာကြောင့်စစ်ဖက်ပိုင်းဆိုင်ရာဆက်ဆံရေးတင်းမာစရာမရှိဘူးလို့လည်းသူကဆိုလိုက်ပါတယ်တိုင်းရင်းသားဒေသတွေနဲ့လူနည်းစုတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေရှိရဲလို့အမေရိကန်နိုင်ငံအပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေကဆွဆွဲထားကြပြီးတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့တိုက်တွန်းနေကြသေးပါလက်တလုံးမှာလည်းငင်းငန်းရေးကိုဥတီလှုပ်ဆောင်မယ်ဆိုတဲ့ NLD အစိုးရလက်ထက်မှာတိုင်းရင်းသားဒေသတွေမှာစစ်ရေးပုံမူတင်းမာလာခဲ့တာတွေရှိနေတဲ့အပြင် NLD အစိုးရဖော်ဆောင်နေတဲ့ပင်လုံညီလာခံကလည်းနှောင့်နှေးကြံ့ကြောက်မှုတွေရှိနေခဲ့ပါတယ်ငင်းငင်းရေးလုပ်ငန်းစဉ်နှောင့်နှေးကြံ့ကြောက်မှုနဲ့ပတ်သက်လို့ VOA ကမင်းမျက်နှာမှာတော့သူကအခုလိုပြန်လည်ဖြေကြားသွားခဲ့ပါတယ
်ဒီငင်းငင်းရေးဖော်ဆောင်မှုနှောင့်နှေးကြံ့ကြောက်နေရခြင်းဆိုတဲ့အကြောင်းတရားဒီတက်မတော်ကြောင့်မဟုတ်ပါဘူးဒီပေါ်မှာမူတည်ပြီးတော့သူတို့တွေကသူတို့ရရှိထားတဲ့အခွင့်အရေးတွေပေါ့သူတို့ရရှိထားတဲ့အခွင့်အရေးတွေသူတို့ရဲ့ဒီလက်နဲ့ဆွဲကင်ပြီးတောင်းဆိုခြင်းတဲ့အချက်တွေအဲ့ဒီပေါ်မှာမူတည်ပြီးတော့ပဲကျွန်တော်တို့ကြံ့ကြောက်နေရခြင်းဖြစ်တယ်လို့ကျွန်တော်သတိမြင်ဆောက်
လက်ရှိ NLD အစိုးရလက်ထက်ငင်းငင်းရေးလုပ်ငန်းစဉ်အပေါ်တက်မတော်ပါဝင်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေနဲ့မေးခွန်းတွေထွက်ပေါ်နေပါတယ်။အရင်တမရဟောင်းဦးသိန်းစိန်ရဲ့ငင်းငင်းရေးဖော်ဆောင်မှုအပေါ်တက်မတော်ပါဝင်မှုနဲ့ NLD အစိုးရရဲ့ငင်းငင်းရေးဖော်ဆောင်မှုအပေါ်တက်မတော်ပါဝင်မှုနဲ့ပတ်သက်လို့ဘယ်အစိုးရလက်အောက်မှာပဲဖြစ်ဖြစ်တက်မတော်အနေနဲ့ငင်းငင်းရေးလုပ်ဖို့အစဉ်သင့်ရှိနေတယ်လို့စစ်စင်ရေးရက်ဖို့လက်ရှိတမရကအမိန်ပေးလာရင်လည်းရက်တန့်သွားမယ်လို့ဗိုလ်မှူးချုပ်အောင်ကျော်ဟိုကဆိုလိုက်ပါတယ
်။ကျွန်တော်တို့တက်မတော်အနေနဲ့ကတော့နိုင်ငံတော်ရဲ့ဥဆောင်မှုအောက်မှာပဲရှိပါတယ်။နိုင်ငံတော်ရဲ့ဒီကကျွန်တော်တို့ရဲ့ညွှန်ကြားချက်အတိုင်းပဲကျွန်တော်သွားနေပါဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံတော်တမရကဒီနိုင်ငံရဲ့အကြီးအကဲဖြစ်ပါတယ်။နော်ဒီနိုင်ငံရဲ့အကြီးအကဲဖြစ်တဲ့ကြောင့်မို့သူကနေပြီးတော့တရားဥပဒေနဲ့ညီညွတ်တဲ့အမိန့်ပေးလာမယ်ညွှန်ဥပဒေနဲ့ပြတ်မေးပေးလာမယ်ဆိုရင်ကျွန်တော်ဒါလိုက်နာဆောင်ဖို့အသင့်ပါပဲ။ဘာမှမလိုက်နာဆောင်ရစရာအကြောင်းမရှိပါဘူး။အဲ့ဒါလေးတော့ကျွန်တော်ဖြေကြားခြင်းပါ။
လက်ရှိမှာတော့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေသေးပါဒီလိုတိုက်ပွဲတွေဖြစ်ပွားနေတာဟာအုပ်ချုပ်မှုတပ်တွေတိုင်းရင်းဌာနချုပ်တွေပေါ်တိုက်ခိုက်လာလို့ပြန်လည်တုံ့ပြန်ရတာဖြစ်ကြောင်းဗိုလ်မှူးချုပ်အောင်ကျော်ဟုကဆိုပါတယ်တက်မတော်အနေနဲ့နိုင်ငံတော်ကောက်ရေးအတွက်သာလှုပ်ဆောင်နေတာဖြစ်ပြီးစစ်ရေးအရာဘယ်အဖွဲ့အစည်းကိုမှဖိအားပေးတာမရှိဘူးလို့လည်းဆိုလိုက်ပါတယ်ရှင်
မမေခတ်တင်ပေးပို့ထားတာဖြစ်ပါတယ်